အခုတော့ဩစတြေးလျကထောက်လှမ်းရေးဌာနမှအမျိုးသမီးပထမဆုံးအမျိုးသမီးအကြီးအကဲခန့်အပ်မဲ့တင်ပြချင်ပါတယ်။အကြီးရန်အစိုးရဝန်ထမ်းဟောင်းအမျိုးသမီးတဦးကိုဩစတြေးလျရဲ့ပြည်ပထောက်လှမ်းရေးဌာနရဲ့ပထမဆုံးသောအမျိုးသမီးအကြီးအကဲအဖြစ်ခန့်အပ်ဖို့ရှိနေပါတယ်။ကယ်ရီဟတ်လန်ကလာမဲ့ဖေဗရူလာတဲ့ဩစတြေးလျလျှို့ဝှက်ထောက်လှမ်းရေးဌာန ASIS ရဲ့ညွှန်ကြားရေးမှူးချုပ်ဖြစ်လာတော့မှာပါ။စစ်နေမြို့ကနေဖီးလ်မာစာပေးပို့တဲ့တဲ့ရင်ကိုတော့ကိုညာဝင်းအောင်ကဆက်ပြီးတော့တင်ပြထားပါတယ်။
လိမ်မိုင်းဆိုင်ရာတီပါကျူးလွန်မှုဆွဆွဲချက်တွေအရှုတ်တော်ပုံတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဩစတြေးလျပြည်ထောင်စုလွှတ်တော်တွင်လုပ်ငန်းခွင်အလေးအထတွေပြုပြင်ပြောင်းလဲမှုကိုကယ်ရီဟတ်လန်ကလက်တတော်ကြီးကြပ်ဆောင်ရွက်ခဲ့သူပါသူမဟာအတွေ့အကြုံရင့်ကျက်တဲ့အစိုးရဝန်ထမ်းတဦးဖြစ်သလိုသတင်းတောက်ဟောင်းတဦးလည်းဖြစ်ပါတယ် ASIS လျှို့ဝှက်ထောက်လှမ်းရေးအဖွဲ့ကိုတာဝန်ယူလုပ်ဖို့အရွေးချယ်ခံရတဲ့ပထမဦးဆုံးသောအမျိုးသမီးဖြစ်ပါတယ်အရင်တာဝန်ယူခဲ့ဘူးသူတွေလိုလက်နက်ကင်အဖွဲ့နဲ့အကျွမ်းတဝင်ရှိတာမျိုးနိုင်ငံရေးချားကိစ္စမှာကင်တွယ်ဘူးတာမျိုးသူမမှမရှိပေမဲ့ Heartland က2017နဲ့ဆက်ခွန်ကြား ASIO ခေါ်ပြည်တွင်းထောက်လှမ်းရေးအဖွဲ့ရဲ့ဒုတိယညွှန်ချုပ်တာဝန်ကိုထမ်းဆောင်ခဲ့တာပါသူမအနေနဲ့အကောင်းဆုံးဗျူဟာတွေလုပ်ငန်းနဲ့လူပုဂ္ဂိုလ်ဆိုင်ရာဦးဆောင်မှုကိုပေးရင်သူ့အခန်းကဏ္ဍအသစ်ကိုလှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းဩစတြေးလျဝန်ကြီးချုပ် Anthony Albanese ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာပြောခဲ့ပါတယ် William Stosser ဩစတြေးလျအမျိုးသားတက္ကသိုလ်အမျိုးသားလူညုံရေးကောလိပ်ရဲ့မူဝါဒရေးရာဒါရိုက်တာဖြစ်ပါတယ် ASIS ထောက်လှမ်းရေးအဖွဲ့အတွက်အခြေခံကြတဲ့အပြောင်းလဲတွေလုပ်ဖို့ Heartland ကိုတာဝန်ပေးခဲ့တာလို့သူက VOA ကိုတင်းလာနေမှာပြောပါတယ
် The operational environment necessitates that the work of ASIS has to change. I mean we've come
ASIS အဖွဲ့ရဲ့လုပ်ငန်းခွင်သဘာဝကိုပြောင်းလဲပြဖို့လိုပါတယ်ဆိုလိုတာက ASIS ဟာ20လောက်ဂရိရှားလျှို့ဝှက်ထောက်လှမ်းရေးအဖွဲ့SIS နဲ့အနီးကပ်လက်တွဲလှုပ်ဆောင်လာသလိုအရှေ့လေပိုင်းကစစ်သွေးကြွနှိမ်နှင်းရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ထောက်လှမ်းရေး CIA ရဲ့လွှမ်းမိုးမှုလည်းရှိနေခဲ့တာပ
ါအခုတော့ဩစတြေးလျပြည်ပထောက်လှမ်းရေးအဖွဲ့အနေနဲ့တရုတ်နိုင်ငံပေါ်ပူအာယုံဆိုင်လှုပ်ဆောင်မှုဖြစ်လာတယ်လို့ Stocks ကထပ်ပြောပါတယ
် We're very firmly shifted to an operating environment whereASIS's work needs to be much closer to home.
ကျွန်တော်ထင်တာကတော့အင်အားအကြီးဆုံးနိုင်ငံဖြစ်လာဖို့ပြည်ုံနဲ့အမေရိကန်ကြားပြိုင်ဆိုင်မှုမှာဘာကိုအဓိကထားမလဲဆိုတော့ထောက်လှမ်းရေးသတင်းအချက်လက်စုဆောင်းပုံချင်းကခွာခြားပါတယ်။အဲ့ဒီတော့အန်နီယယ်ရေကာကွယ်တားဆီးရေးမှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့အနည်းသက်ဆုံးဖြစ်လာစေဖို့ ASIS အဖွဲ့လုပ်ငန်းလေပတ်မှုအပိုင်းကိုပြက်ပြက်သားသားပြောင်းလဲဖို့တိတ်အရေးကြီးပါတယ
်။ဩစတြေးလျရဲ့ထောက်လှမ်းရေးဌာနတစ်ခုဖြစ်တဲ့ Australian Signal Directorate ASD ရဲ့ညွှန်ကြားရေးမှူးချုပ်ကလည်းအမျိုးသမီးဖြစ်ပါတယ်။2020ပြည့်နှစ်မှာခန့်အပ်ခံရတဲ့ Rachel Noble ဟာ ASD ရဲ့ပထမဦးဆုံးသောအမျိုးသမီးညွှန်ချုပ်ဖြစ်ပါတယ်။တခြားနိုင်ငံတွေမှာလည်းအကြီးတန်းထောက်လှမ်းရေးယာတူးတွေအတွက်အမျိုးသမီးတွေကိုခန့်အပ်ထားပါတယ်။အမေရိကန်အမျိုးသားထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးအကြီးအကဲဖြစ် Everhain ကို2021မှာလွှတ်တော်ကအတည်ပြုခဲ့ပြီးအီတလီနိုင်ငံမှာတော့ပထမဦးဆုံးအမျိုးသမီးထောက်လှမ်းရေးအကြီးအကဲဖြစ်တမ်မကြီးဟောင်းအဲလစ်ဘက်တာဘာလူနီကိုမနစ်ကတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ